မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဥရောပခီးစဉ်ရဲ့တစိ့တစ်ပိုင်းအဖြစ်နဲ့ဒီကနေ့မြောက်ပိုင်းအိုင်ယာလန်ကိုတွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေအိုင်ယာလန်ကျောင်းသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့ပြီးတဲ့နောက်တနေ့မှာပဲဘဲလ်ဖတ်စ်မြို့ကိုဒေါအောင်ဆန်းစုကြည်ရောက်ရှိသွားတာလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ခီးစဉ်ရဲ့နောက်ဆုံးရအခြေအနေတွေကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မြောက်ပိုင်းအိုင်ယာလန်ကငင်းငယ်လုပ်ငန်းစဉ်တွေကိုလေ့လာဖို့ရည်ရွယ်ထားတဲ့ဒေါအောင်ဆန်းစုကြည်ဟာဘဲလ်ဖတ်စ်မြို့မှာဒေသခံဆွေးနွေးတာဝန်ရှိသူတွေတခြားလူမှုတိုင်းဝန်ကပုဂ္ဂိုလ်တွေနဲ့ပါတွေ့ဆုံခဲ့တာပါ။မြောက်ပိုင်းအိုင်ယာလန်ဆိုင်ရာအစိုးရရုံးဆိုင်ရာစတောမွန်ရဲတိုင်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ကြသူတွေကအငွေတန်းဝန်ကြီးတူဖြစ်သူဂျိုနသန်ဘဲလ်ရဲ့ရုံးတာဝန်ရှိသူတူကတော့ခီးရောက်မဆိုင်ကြိုဆိုတဲ့အနေနဲ့တွေ့ဆုံခဲ့တာဖြစ်တဲ့အကြောင်းပြောပါတယ
်။ It was just a courtesy call and it was about a 10 minute meeting just to kind of say hello and welcome to Belfast.
ချစ်ကြည်ယနေ့မှုကိုပြသတဲ့အနေနဲ့10မိနစ်လောက်တွေ့ဆုံမှုအတွင်းခီးဦးချိုနှုတ်ဆက်ပြီး Belfast မြို့ကကြိုဆိုတယ်ဆိုတာမျိုးပြောကြတာပါ။သက်ဆိုင်ရာဝန်ကြီးနဲ့ဒုတိယဝန်ကြီးတွေကတော့အမေရိကန်မှာရောက်နေတဲ့အတွက်မတွေ့နိုင်ကြပါဘူး
။မြောက်ပိုင်းအိုင်ယာလန်ခီးစဉ်တွင်ဒေါအောင်ဆန်းစုကြည်ဟာ Belfast မြို့က Wellington College ကိုတွားရောက်စကားပြောဖို့လည်းစီစဉ်ထားတာပါ။ဒေါအောင်ဆန်းစုကြည်ကတော့သူ့ရဲ့တတိယအကြိမ်ဥရောပခီးစဉ်ဖြစ်ဒီတစ်ခါမြောက်ပိုင်းအိုင်ယာလန်ကိုရောက်ရှိခဲ့တချင်းကဗြိတိရှ်အစိုးရကိုဆန့်ကျင်အောင်ကြခဲ့ပြီးနောက်ပိုင်းတင့်မြအောင်စစ်ဆင်ညှိနှိုင်းခဲ့ကြတဲ့အခြေအနေတွေကိုလည်းလေ့လာလိုက်မယ်လို့မျှော်လင့်ရပါတယ်။မြောက်ပိုင်းအိုင်ယာလန်ခီးစဉ်မတိုင်မီမနေ့တုန်းကတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အပါအဝင်ဗြိတိရှ်အစိုးရထိပ်တန်းတာဝန်ရှိသူတွေကလည်းဒေါအောင်ဆန်းစုကြည်နဲ့လန်ဒန်မြို့မှာတွေ့ဆုံခဲ့ကြတာပါ။နှစ်ပေါင်းများစွာနေအချိန်ရုံနဲ့ဖမ်းဆီးခံထားရကပြန်လည်လွတ်မြောက်လာပြီးနောက်ဒုတိယအကြိမ်ရောက်လာတဲ့ဗြိတိန်နိုင်ငံခီးစဉ်တွင်ဝန်ကြီးချုပ်ကင်မရွန်ကသူ့ရဲ့လန်ဒန်မြို့ရုံးမှာလက်ခံတွေ့ဆုံခဲ့တာလည်းဖြစ်ပါတယ်
။ Well, it's a huge honor to welcome Aung San Suu Kyi back to number 10 Downing Street. It's great to have you back here.
ဒေါ ောင်ဆန်းစုကြည်ကို Downing Land နေအိမ်မှာကျူဆူခွင့်ရတဲ့အတွက်အများကြီးဂုဏ်ယူမိပါတယ်။အခုလိုပြန်လည်ရောက်ရှိလာတာကိုလည်းဝမ်းသာပါတယ်။ဒေါ ောင်ဆန်းစုကြည်ကိုဒီနိုင်ငံမှာအကြီးအကျယ်ကြီးညိုလေးစားကြပါတယ်။ဒေါ ောင်ဆန်းစုကြည်အနေနဲ့တိုင်းပြည်အတွက်လှူဆောင်ခဲ့တာတွေဒါမှမဟုတ်ကဘာကြီးအတွက်ရက်တီဆောင်ရွက်ခဲ့သမျှအားလုံးအတွက်လည်းလူတွေကြည်ညိုလေးစားကြပါတယ်။အဲဒီကြည်ညိုလေးစားရသူတွေအထက်မှာကျွန်တော်လည်းပါဝင်ပါတယ်
။ဒေါ ောင်ဆန်းစုကြည်ကတော့ခီးစဉ်တစ်လျှောက်ရောက်တဲ့နေရာတိုင်းမှာအလေးထားပြောဆိုနေတဲ့မြန်မာနိုင်ငံကအခြေမခံသေးတဲ့နိုင်ငံရေးအခြေအနေတွေကိုဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံခြင်းမှာလည်းအလေးထားပြောဆိုခဲ့တာပါ။အထူးသဖြင့်နောက်တစ်ချိန်ရွေးကောက်ပွဲတွေကျင်းပဖို့တနစ်ကျော်သာလိုတော့တဲ့အချိန်မှာမြန်မာနိုင်ငံရဲ့အခြေခံဥပဒေကိုအချိန်မီပြင်ဆင်နိုင်ဖို့လိုအပ်နေတယ်လို့ထပ်ပြီးသတိပေးခဲ့တာလည်းဖြစ်ပါတယ်။
As the Prime Minister said, the crucial issue at the moment is the amendments to the Constitution. If the process of democratization is...
ဝန်ကြီးချုပ်ပြောသလိုပါပဲ။လက်တလောအရေးအကြီးဆုံးကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးပါ။ဒီမိုကရေစီပေါ်ဆောင်ရေးလုပ်ငန်းစဉ်ရှေ့ဆက်ဖို့နဲ့ဆက်ပြီးထိန်းသိမ်းဖို့ဆိုရင်တော့ဒီမိုကရေစီဆန်တဲ့အခြေခံဥပဒေတစ်ခုဖြစ်လာအောင်ပြင်ဆင်ရမှာဖြစ်ပါတယ်။ကျမတို့ရဲ့အနာဂတ်လူမှုအတိုင်းအဝိုင်းမှာဒီမိုကရေစီအခြေခံတွေအခိုင်အမာအမြင့်တွေအောင်အာမခံနိုင်တာမျိုးဖြစ်ရပါလိမ့်မယ
်။မနက်ဖြန်တောက်ကြနေမှာတော့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်တော်ဝင်စစ်တပ်ကသူစင်တာစ်ကိုတွားရောက်ပြီးဘူလောင်းနေကိုမင်းငွန်းစကားပြောကြားအောင်ပါ။ဥရောပငါးနိုင်ငံခီးစဉ်ဖြစ်ဘယ်လ်ဂျီယံ၊လူဇင်ဘော့၊ပြင်သစ်နဲ့ဗြိတိန်နိုင်ငံတွေပြီးရင်တော့ဒေါအောင်ဆန်းစုကြည်ဟာအီတလီနိုင်ငံကိုခရီးဆက်အောင်မှာဖြစ်ပါတယ်ခင်ဗျာ။